ဂါဇာဒေသမှာတောက်တန်တွေကလည်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာဖြစ်ပြီးတညာထဲမှာလည်းလူပေါင်း105ယောက်သေဆုံးခဲ့ရတယ်လို့ဂါဇာကချမ်းမာရေးအရာရှိတွေကပြောပါတယ်။ဒါဟာဂါဇာတောင်ပိုင်းကခန်းယူနစ်မြို့ကိုအစ္စရေးကနေလေချောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေတာကြောင့်ဖြစ်ကြောင်းဟာမတ်သတင်းပြန်ကြားရေးအရာရှိယုံပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။ Reuters သတင်းမှာတော့တောက်ချန်လေးကဂါဇာတောင်ပိုင်းက Rafah မြို့ရဲ့ဆင်ခြေဖုံးဒေသတွေကိုအစ္စရေးကနေပစ်ခတ်တိုက်ခိုက်ကြောင်းနဲ့ဒါဟာစစ်ပွဲစတင်ချိန်ကစပြီးအကြီးဆုံးထိုးစစ်ဆင်မှုဖြစ်ကြောင်းပြောပါတယ်။ Israel တပ်တွေခန်းယူနစ်ကိုစတင်တိုက်ခိုက်ခဲ့ခြင်းကစပြီး Rafah ဘက်ကိုထွက်ပြေးခိုရုံရတဲ့ Palestine သားကတိမ့်နေချေရှိနေပါတယ်။ကုလသမဂ္ဂ UN OCHA ယုံပြောခွင့်ရကတော့ခန်းယူနစ်မှာတိုက်ပွဲတွေပြင်းထန်လာတာကိုအထူးစိုးရိမ်ကြောင်းနဲ့ဒါဟာ Rafah ဘက်ကိုထွက်ပြေးခိုလုံသူပိုးပြီးညလာနိုင်ကြောင်း Geneva ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ် Rafah ကိုထွက်ပြေးခိုလုံနေသူကအခုဆိုဂါဇာရဲ့လူဦးရေ 2.3 သန်းတဲ့ကထက်ဝက်ကျော်လောက်ရောက်နေတာဖြစ်ကြောင်းလည်းပြောပါတယ်အဲ့ဒီမှာစားနပ်ရိက္ခာနဲ့တောက်သုံးရခြင်းမကပဲနားခိုစရာအတွက်ပါမလုံမလောက်ဖြစ်နေရတယ်လို့လည်းပြောပါတယ်